ရခိုင်ခြေစိုက် online သတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကိုနိုင်ငံတော်အကြီးအကဲပြက်စီမှုပုံမှန်124ကနဲ့စစ်ကောင်စီဘက်ကတရားစွဲလိုက်ပါတယ်။ပလဝမြို့နယ်တဲကစစ်တပ်တပ်ရင်းတစ်ခုမှာအလံဖြူထောင်ထားတယ်ဆိုတဲ့သတင်းဖော်ပြခဲ့ပြီးတဲ့နောက်ခုလိုတရားစွဲခဲ့တာဖြစ်တယ်လို့ Western News Editor ချုပ်က VOE ကိုပြောပါတယ်။ပြည်တံကြီးလေးတဲ့ပြက်မှုမြို့နယ်တော့သတင်းမျိုးနဲ့သတင်းမီဒီယာလုံငန်းတစ်ခုပေါ်တရားစွဲရတဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်ကအွန်လိုင်းသတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကိုသတင်းဖော်ပြမှုနဲ့ပတ်သက်ပြီးထောက်နဲ့အနှစ်20အထိချနိုင်တဲ့နိုင်ငံတော်အကြီးအကဲပြက်စီမှုရာဇသက်ကြီးပုံမှန်124ကကြီးနဲ့ရခိုင်ပြည်နယ်စစ်ကောင်စီဘက်ကတရားစွဲထားပါတယ်။ပြည်ခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ28ရက်နေ့ကချင်းပြည်နယ်ပလဝမြို့နယ်ကစစ်ကောင်စီတပ်ရင်းတစ်ခုတောင်ကုန်းမှာအလံဖြူထောင်ထားတယ်ဆိုတဲ့သတင်းကြောင့်အခုလိုတရားစွဲခံရတယ်လို့ယူဆတဲ့အကြောင်း Western News သတင်းဌာနတည်ထောင်သူလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ဦးမနခွာညိုက VOA ကိုပြောပါတယ်
။ဘာကြောင့်ဆွေးတယ်ဆိုတော့ကျွန်တော်စီကတော့တင်ငွေတွေစားတယ်ဖုန်းတွေဘာလို့ရောက်မလာဘူး။ဒါပေမဲ့အထူးသဖြင့်ကတော့ကျွန်တော်ထင်တယ်ပြီးခဲ့တဲ့ရပိုင်းတွေကတော့ပလဝနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကကလေးတွေရေးခဲ့စစ်ကောင်စီကနေပြီးတော့ဒီသူတို့ပလဝဖက်မှာအလံဖြူထောင်တဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တင်ငွေရေးခဲ့တာပေါ့လေ။အဲ့ဒီနောက်ပိုင်းမှာပဲတတိယလို့နှစ်ရက်အကြာမှာတတိယကျွန်တော်တို့အင်တာဗျူးဖြစ်ပေတဲ့ကိုတန်ထူအောင်ပေါ့လေဒီကိုကြတော့ဆိုတော့ဒီဘလသာကကြီးနဲ့အမှုဆွေးလိုက်တယ်ဆွေးပြီးတော့သူ့ကိုဖမ်းဆီးပြီးတော့တရားငင်းဆိုင်နေရတယ်ပေါ့လက်ရှိချိန်နေရတော့ကျွန်တော်ကကြတော့ဒီဒီကတဲ့ဒီဒီနေ့ကပဲသူတို့ဒီကျိုးဆိုချက်ရာဒီနေ့နောက်ဆုံးကျွန်တော်သိတာကတင်းမြစ်လေးနဲ့သူတို့တရားမှတ်သူရုံးမှာတရားဦးသေးရှောက်လိုက်တယ်ဆိုပြီးတော့ကျွန်တော်ကြားသိရတယ်အဲ့လောက်ပဲကျွန်တော်သိတာပ
ါပြီးခဲ့တဲ့ရက်ကရခိုင်ပြည်နယ်ဥပဒေချုပ်ရုံးမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာ Western News သတင်းဌာနကိုတရားစွဲတာကမြန်မာစစ်တပ်အပေါ်လူအများအချင်းမြင်လွဲအောင်ယုံကြည်မှုရော့အောင်သတင်းဖော်ပြတာမို့အခုလိုတရားစွဲဆိုဖို့လိုရတာဖြစ်တယ်လို့ရခိုင်ပြည်နယ်စစ်ကောင်စီကဥလားသိန်းကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။မူလကရစသက်ကြီးပုံမှန်124ကကြီးကိုဆရနာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီလ14ရက်ပြင်ဆင်ခဲ့တဲ့အထဲမှာတက်မတော်နဲ့တက်မတော်သားတွေအပေါ်မုန်တီအောင်မလေးစားအောင်လှုပ်ဆော်ပြုလုပ်သူတွေကိုအရေးယူမယ်လို့ထည့်သွင်းထားပြီးထောင်နှံကိုလည်း3နှစ်ကနေအနှစ်20အထိတိုးခဲ့တာဖြစ်ပါတယ်။စစ်ကောင်စီကသတင်းဌာနတွေကိုဖျက်သိမ်းတာသတင်းထောက်တွေနဲ့သတင်းဌာနတွေကိုအခုလိုကြီးလေးတဲ့ပုံမှန်နဲ့တရားစွဲဆိုတာတွေလုပ်နေတာကြောင့်သတင်းသမားတွေနဲ့သတင်းထောက်တွေရက်တီဖို့အတော်လေးခက်ခဲလာတယ်လို့ဦးဝနခွာညိုကပြောပါတယ်။သူတို့ရဲ့ Western News သတင်းဌာနဟာအွန်လိုင်းကနေသတင်းတွေဖျက်ချနေတဲ့သတင်းဌာနဖြစ်ပြီးသတင်းလုပ်ငန်းလုပ်ကိုင်မှုအတွက် NLD အစိုးရထံမှတရားဝင်မှတ်ပုံတင်ထားတဲ့သတင်းမီဒီယာလုပ်ငန်းတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ19ရက်နေ့ကလည်းWestern News ရုံးငန်းတည်ရှိတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှာဖွေတာတွေလုပ်ခဲ့တယ်လို့ပြောပါတယ
်။ Western News ကပထမလေးသူတို့တောက်လျှောက်ကျွန်တော်တို့စောင့်ကြည့်ပြီးတော့လာပြီးတော့ဝင်ရှာလာတယ်ရှိတယ်။ကျွန်တော်ရုံးကိုဝင်ရှာတယ်ဝင်ပြီးတော့မေးတာလည်းမြင်မြင်လာရှိတယ်။စစ်ကောင်စီတခါလည်းမတုံ့နဲ့ဆိုတာတောက်လျှောက်ကျွန်တော်ပြောခဲ့တာလည်းရှိပါ။ဒီပုံမှန်ကတော့အရန်ကိုဆူဆူဝါဝါဖြစ်သွားတာပေါ့လေဗျာ။နောက်ဆုံးအချက်ကတော့ဗျာအခုကျွန်တော်ပလဝသတင်းတွေတင်လိုက်တဲ့နောက်ပိုင်းမှာဒီလိုလူမျိုးတင်းလေးလေးကအရန်ကိုရှော့ရှော့ပါပါဒီတဲ့ပုံမှန်နဲ့ကျွန်တော်ဆွတ်လိုက်တယ်ဒီပုံမှန်ကကျွန်တော်တို့အရန်ကိုစိုးရိမ်နေရှိတဲ့ပုံမှန်တွေဖြစ်တယ်ဆက်ပြီးဒီလိုပုံမှန်တွေတက်တာအဖြစ်ကျွန်တော်တို့အတွက်ကျွန်တော်နောက်မှရှိတဲ့ဟာသတင်းထောက်တယ်နောက်သတင်းဒီဌာနတစ်ခုလုံးကိုကျွန်တော်တို့ကအခုတိုးတိုးစီရှင်းလိုက်ရတဲ့အချိန်ဖြစ်နေတယ်ဆိုတော့သတင်းထောက်တွေလည်းအောင်လို့အခုတင်းချုံနေရတဲ့အချိန်မှာရှိနေတယ်ခိုင်မာအဲ့လိုပုံမှန်တွေနဲ့ဆွတ်ဆိုတဲ့ဒီသတင်းဌာနတွေမရှိဘူးဆွေးတာအများစုဆွေးရှိငါကကြည့်ခောက်ဝင်မတရားအသိရှိခွန်နဲ့သူတို့ဆွေးတာပဲရှိတယ်အခုပုံမှန်ကအရန်ကိုပြန်ပြန်နေတယ်တူတူလေးကိုကျွန်တော်တို့ကစိုးရိမ်ရတဲ့အချိန်တွေရှိနေတဲ့အနေအထားမှာရှိနေပါလေမာရီ
ပြီးခဲ့တဲ့ဩဂတ်လကစလို့သတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေအရင်ကသတင်းထောက်လုပ်ခဲ့ဘူးတဲ့သတင်းမီဒီယာသမားတွေထပ်မံဖမ်းဆီးခံခဲ့ရပြီးပြင်းထန်တဲ့ပုံမှန်တွေနဲ့တရားစွဲခံရတာရှိတယ်လို့သတင်းသမားတချို့လည်းဖမ်းဆီးထောင်ချအရေးယူခံရတာတွေဆက်လက်ရှိနေသေးပါ2021အောက်တိုဘာလတုန်းက Zia Time Page မှာ admin လုပ်ပေးဘူးလို့ဆိုပြီးမေးမြန်းဖို့အတွက်စကန်းကိုလာဖို့ခေါ်တဲ့အတွက်သွားချိန်မှာတခါတည်းအဖမ်းခံခဲ့ရတဲ့ VOM သတင်းထောက်ကိုဒီကနေ့ဇန်နဝါရီလ6ရက်မှာပုံမှန် 905 ကကြီးနဲ့ရွှေဘိုထောင်တွင်းတရားရုံးကနေထောက်နဲ့2နှစ်ချလိုက်ပါတယ်။ပြည်တယ်6မှတ်ခံရတဲ့ပြည်ဖြူအောင်ဟာတင်ကန်းဝင်းနဲ့သွားရကတခါတည်းဖမ်းခံရတာဖြစ်ပြီးတော့အခုလိုထောင်ချခံခဲ့ရတာပါ။ပြည်ထရေးပိုင်းတို့ကလည်းရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေစိုက်တန်လွင်သွေးချင်းသတင်းဌာနအက်ဒီတာချုပ်ဒေါ်မြဝင်းရံကိုညောင်ရွှေမြို့မှာရှိတဲ့တောင်လေးလုံးအချင်းထောင်မှာတရားရုံးကပုံမှန် 905 ကကြီးနဲ့ထောက်နဲ့2နှစ်ချမှတ်ခဲ့ပါတယ်။အက်ဒီတာချုပ်ဒေါ်မြဝင်းရံဟာ ပြီးခဲ့တဲ့ဇူလိုင်လ20ရက်ကတောင်ကြီးမြို့နေအိမ်မှာတမိနှစ်ယောက်နဲ့အတူဖမ်းဆီးခံခဲ့ရတာပါဆရာနာတိန်ပြည်စန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ခြင်းကလည်းစစ်ကောင်စီကတရင်တော်တချို့ကိုဖမ်းဆီးတာတွေရှိခဲ့တယ်လို့တရင်ဌာန၈ခုကိုလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့တရင်သမား100ကျော်ရှိပြီးဆယ်ယောက်ထက်မနည်းထောင်ချခံခဲ့ရပါတယ်56ယောက်ကတော့ပြည်လဲလွတ်မြောက်လာတဲ့အတွက်လက်ရှိမှာတရင်သမားအယောက်90လောက်အချင်းထောင်တီးတီးမှာဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ပြည်တွင်းကသတင်းတောက်တွေပြုစုထားတဲ့အစည်းအဝေးအရသိရပါတယ်ရှင်